အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်အတော်များများတိုးလာခဲ့တယ်လို့ဂျွန်ဆော့ကင်တက်ကလူကပြောလိုက်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းအမေရိကန်ပြည်ထောင်စုမှာကူးစက်သူ 9,500 ကျော်ရှိခဲ့ပါတယ်။မြောက်ဒကိုတာ၊တောင်ဒကိုတာ၊အိုင်အိုဝါနဲ့ဝက်စကွန်ဆန်ပြည်နယ်တွေမှာကူးစက်မှုတွေအစိုးဆုံးဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 16,000 ကျော်ရှိတယ်လို့ပြောပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူဟာ 1,124 ယောက်ရှိတာကြောင့်စုစုပေါင်းတည်ဆုံးသူဟာ 9,400 ကျော်သွားပြီဖြစ်တယ်လို့ AP သတင်းကဖော်ပြပါတယ်။ဥရောပဘက်မှာတော့ကိုရိုနာဗိုင်းရပ်စ်ဒုတိယလိုင်းကိုရင်ဆိုင်နေရတာကြောင့်တချို့နိုင်ငံတွေကကန့်သတ်ချက်အစ်စ်တွေကိုထုတ်ပြန်လာနေရပါတယ်။ COVID ဒုတိယလိုင်းကထင်ထားတာထက်ပိုပြီးတော့မြေမြန်ဆန်ဆန်ရောက်လာခဲ့တယ်လို့ပြင်သစ်ဆေးကောင်စီအကြီးအကဲကပြောပါတယ်။ပြင်သစ်နိုင်ငံမှာတော့မနေ့ကဗိုင်းရပ်စ်ကူးစက်သူ 14,000 ကျော်ရှိတယ်လို့လည်းဆိုပါတယ်။ဂွာတမာလာမှာတော့အခုဆိုရင်ဗိုင်းရပ်စ်ကူးစက်သူ 33,000 နီးပါးရှိလာနေပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုက9တန်းကျော်နဲ့ကူးစက်မှုအများဆုံးဖြစ်ပြီးတော့အဲ့နောက်မှာတော့အိန္ဒိယက 9.9 တန်းကျော်နဲ့ဒုတိယဘရာဇီးလ်နိုင်ငံက 4.8 တန်းနဲ့တတိယဖြစ်ပါတယ်ခင်ဗျာ။